မင်္ဂလာပါခင်ဗျာကျက်ဥရောင်တိန်ဆောင်တဖွဲ့မင်းရေးကျေပါတဲ့ပြီးခဲ့တဲ့အောက်တိုဘာ31ရက်နေ့ကသမ္မတဦးသိန်းစိန်ကဆိုင်းမဆင့်ပုံမဆင့်ဒေါ်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်သူတော်ဦးရွှေမန်းအပါဝင်နိုင်ငံရေးမှာအရေးပါတဲ့ခေါင်းဆောင်14ဦးပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးပွဲတစ်ခုဦးဆောင်ပြုလုပ်ခဲ့ပါတယ်အဲ့ဒီနေ့ကဗိုလ်ချုပ်ဦးမင်းအောင်လှိုင်နဲ့ဒေါ်ဆန်းစုကြည်ပထမဆုံးတွေ့ဆုံပွဲဖြစ်သလိုသူတို့နှစ်ဦးတွေ့ဆုံပွဲဓာတ်ပုံတွေဗီဒီယိုတွေဟာသတင်းမီဒီယာတွေမှာပြန့်နှံ့သွားခဲ့ပါတယ်ဒေါ်ဆန်းစုကြည်နဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်နောက်ပြီးတော့ဒီမိုကရေစီရဲ့လှုပ်ရှားသူတွေအဖို့ကာလတစ်ခုအကြာတောင်းဆိုခဲ့တဲ့လေးဘွဲ့ဆိုင်တွေ့ဆုံဆွေးနွေးရေးအစဆိုပြီးတော့မျှော်လင့်ချက်တွေဖြစ်ခဲ့ကြပါတယ်အဲ့နောက်မှာအာဆီယံအရှေ့အာရှထိပ်သီးညီလာခံတွေနေပြီးတော့မှကျင်းပခဲ့ပြီးတော့အမေရိကန်သမ္မတကမြန်မာနိုင်ငံရေးနဲ့ပတ်သက်လို့59စာလုံးပြင်ဆင်ရေးကိစ္စအဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတွေကိုဝေဖန်ထောက်ပြခဲ့ပြီးခဲ့နိုဝင်ဘာ14ရက်နေ့မှာတော့အချိုးကျကိုစားပြုရွေးကောက်ပွဲစနစ် PR ကိုအဖွဲ့စည်းပုံအခြေခံဥပဒေနဲ့ကန့်ညင်မှုရှိတဲ့အတွက်လက်မခံကြောင်းပြည်သူ့လွှတ်တော်မှာအဆုံးဖြတ်လိုက်ပါတယ်ဒီတစ်ပတ်မှာတော့ပြည်ထောင်စုလွှတ်တော်မှာဖွဲ့စည်းပုံပြင်ဆင်ရေးဆွေးနွေးပွဲတွေရက်ဆက်ကျင်းပခဲ့ပါတယ် NLD ကြန့်ခံရေးတိုင်းရင်းသားကိုယ်စားလှယ်တွေနောက်တပ်မတော်သားကိုယ်စားလှယ်တွေအသီးသီးအတကအတကဆွေးနွေးခဲ့ကြပါတယ်ခင်ဗျာနိုဝင်ဘာ19ရက်နေ့ကတပ်မတော်သားလွှတ်တော်ကိုယ်စားလှယ်ဗိုလ်မှူးကြီးခင်မောင်ထွန်းကဖွဲ့စည်းပုံအခြေခံဥပဒေအချက်တချို့ပြင်ဆင်ဖို့တပ်မတော်ကသဘောတူကြောင်းဒါပေမဲ့ပုံမှန်436အရာပဲပြင်ဆင်တင်ကြောင်းပြည်ထောင်စုလွှတ်တော်မှာပြောကြားလိုက်ပါတယ်ဒီလိုပြောလိုက်တာဟာကိုယ်စားလှယ်မဲ85ရာခိုင်နှုန်းကျော်မှတနည်းပြောရရင်တပ်မတော်ရဲ့သဘောတူညီမှုရှိမှနောက်တနည်းပြောရရင်ကာကွယ်ရေးဦးစီးချုပ်သဘောတူညီချက်ရမှပြင်ရမယ်ဆိုတာကိုသဘောထားပေးလိုက်တာဖြစ်ပါတယ
်တပ်မတော်အနေနဲ့လည်းဖွဲ့စည်းပုံအခြေခံဥပဒေကိုလုံးဝပြင်ဆင်ရမလို့ဟုဆိုပြီးတသမတ်ထဲဆွဲကင်နေတာမျိုးမျိုးပဲနဲ့ပြင်သင့်တာကိုပြင်သင့်ပြင်လိုက်တဲ့အချိန်မှာပြင်နိုင်အောင်အကြံပြုချက်များကိုလည်းဖွဲ့စည်းပုံအခြေခံဥပဒေလေ့လာသုံးသပ်ရေးဥပဒေကော်မတီကိုတင်ပြခဲ့ပြီးဖြစ်ပါတယ်ဒါပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုတော့2008ဖွဲ့စည်းပုံအခြေခံဥပဒေအခန်း7ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းအခန်းမှာပြဋ္ဌာန်းချက်များအတိုင်းဆောင်ရွက်ကြဖို့အလေးနက်ထားတိုက်တွန်းလိုပါတယ
်နိုဝင်ဘာ18ရက်နေ့မှာတော့လွှတ်တော်အမတ်150ကျော်ဆွေးနွေးနေတဲ့လွှတ်တော်တွေကအဆောက်အဦတစ်ခုမှာပဲလွှတ်တော်200ရဲ့နာယကသူတော်ဦးရွှေမန်းကစိုင်းမစင်ပုံမစင်သတင်းစာရှင်းလင်းပွဲတစ်ခုလုပ်ပြီးတော့2015ရွေးကောက်ပွဲပြီးမှပဲဖွဲ့စည်းပုံအခြေခံဥပဒေကိုပြင်နိုင်တော့မယ်လို့ပြောကြားလိုက်ပါတယ
်ပြည်ထောင်စုလွှတ်တော်ကတင်သွင်းလာတဲ့ဥပဒေကြမ်းပြညာကိုအနောက်ကပတ်လွှတ်တော်စီရင်မှာဆုံးဖြတ်ပြီးအဲ့ဒီကဖက်ပေါ်လာတဲ့ဥပဒေကြမ်းတွေကိုတချို့ကိစ္စရက်ဖရန်နလောက်ပြည်သူ့ဆန္ဒအဲ့ဒါကိုလာမဲ့2015မေလအတွင်းမှာဆောင်ရယ်အဲ့ဒီကဖက်ပေါ်လာတဲ့ဟာကို2015ရေးတင်မြောက်ပွဲပြီးလို့ပြည်တော်စုလွှတ်တော်စတင်ကျင်းပတဲ့ပြည်သူ့လွှတ်တော်ပြည်တော်စုလွှတ်တော်ကျင်းပတဲ့နောက်ပိုင်းမှာအဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းလိုက်တဲ့ပြဋ္ဌာန်းချက်တွေအတူတူပါ Recommend ပြီးပြီးရင်ကိုနေကပြောတဲ့နော်ကိုနေကပြောခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုတွေမဆောင်ဆောင်လို့မရဘူးရေကောက်ပွဲပြီးဖက်ပေါ်လာတဲ့အခြေပေါ်မှုကြီးကဆောင်ရမှာ
လွှတ်တော်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်နိုင်ဖို့အတက်နိုင်ဆုံးစူးစမ်းသွားမှာဖြစ်ပေမဲ့လို့ကာကွယ်ရေးဦးစီးချုပ်နဲ့ကာကွယ်ရေးဦးစီးချုပ်ကိုဩစာလွှမ်းမိုးမှုရှိတဲ့သမ္မတဦးသိန်းစိန်ဘောမှာအဓိကတည်နေတယ်လို့လဲသူတော်ဦးရှင်မန်းကပြောပါတယ
်မြို့ရဲကတော့အောင်မြင်အောင်ကြိုးစားလုပ်နေတယ်တော့အောင်မြင်ဖို့အတွက်ကတော့ကျွန်တော်ကတော့ကျွန်တော်ကတော့ဖြစ်စားနေတယ်ကျွန်တော်ကဒီချုပ်ပြည်ရတာဆိုတော့ဆိုတော့ဘာလို့လဲဆိုတော့ဘာလို့လဲဆိုတော့ဘာလို့လဲဆိုတော့ဘာလို့လဲဆိုတော့ဘာလို့လဲဆိုတော့ဘာလို့လဲဆိုတော့ဘာလို့လဲဆိုတော့ဘာလို့လဲဆိုတော့ဘာလို့လဲဆိုတော့ဘာလို့လဲဆိုတော့ဘာလို့လဲဆိုတော့
သူတော်ဦးရှင်မရဲ့သတင်းစာရှင်းလင်းပွဲပြောစကားတွေအရကြီးလေးကြီးမှာနှစ်ကြီးစီဟာသဘောထားညှိမြရတဲ့ဖြစ်နေတဲ့ပုံပေါက်နေပါတယ်။အဲဒါပေမဲ့လို့ဒီပွဲမှာဒါလေးတစ်ခုလည်းသူတော်ဦးရှင်မကပြောကြားခဲ့ပါတယ်။ဒီနေ့ဆို
ရင်နိုင်ငံနဲ့နိုင်ငံကအစည်းအဝေးကိုပေါ်ဆောင်နေတဲ့အချိန်မှာဒီနေရာနဲ့ပေါ်လာနိုင်ငံတော်ကဖြစ်တဲ့အချိန်မှာဆိုတော့ဒီနေ့ကနိုင်ငံကနေပြည်သူ့နိုင်ငံနဲ့နိုင်ငံကအစည်းအဝေးကိုပေါ်ဆောင်နေတဲ့အချိန်မှာဆိုတော့ဒီနေ့ကနိုင်ငံကနေပြည်သူ့နိုင်ငံနဲ့နိုင်ငံကအစည်းအဝေးကိုပေါ်ဆောင်နေတဲ့အချိန်မှာကျန်တဲ့မဲ့အခါဆက်လာတော့မှာတမန်ဖြစ်ပြီးတော့နေနေ
ဆိုတော့ကကြီးလေးကြီးမှာသဘောထား၄ခုစီရှိနေတယ်လို့ယူဆစရာဖြစ်သွားပါတယ်။နိုဝင်ဘာ19ရက်နေ့မှာတော့ ဒေါ်ဆန်းစုကြည်ကဥရှိမန်းပြောတာနီလန်းမှန်တယ်လို့မှတ်ချက်ပေးလိုက်ပါတယ
်ဥရှိဆိုင်ဒီလိုပဲတောင်းရမှာလေအဲ့ဒါဆိုတော့သူကတော့ဒီ136ကိုပြည်ရင်ကြောင်းလေးကိုဆုံးဖြတ်တယ်သူကတော့အဲ့136ပြည်ရင်ကြောင်းလေးကိုဆုံးဖြတ်ပြီးမှသာလို့တချို့ကိစ္စတွေကြောင်းလို့ရမယ်အဲ့တော့အဲ့ဒီဟာလေးကြတော့ဒီလိုလိုအချိန်မရရောနောက်ပြီးတော့အခုလက်ရှိသွားနေတဲ့လုပ်ငန်းတွေကြရောဒါ process ရတော့ဒီလိုပဲလုပ်ရမှာ
ဒါရင်နဲ့ပတ်သက်ပြီးတော့ဒေါက်တာဆန်းစုကြည်ရဲ့နိုင်ငံရေးအကြံပေးဖြစ်တရားဝင်ပါတီကခန့်အပ်ထားတဲ့ဦးခွန်သာမြင့်ကဒီကိစ္စတွေဟာမျှော်လင့်ပြီးသားနိုင်ငံရေးလှည့်ကွက်တွေလို့ RFA နဲ့ဆက်သွယ်မေးမြန်းကမ်းမှာဖြေကြားလိုက်ပါတယ်
။မှန်မှန်ကန်ကန်တော့မှာမဟုတ်ဘူးဆိုတာကျွန်တော်စောကြီးကပြောပြတာပါ။အဲ့ဒီကမှန်မှန်တဲ့ဟာတွေကဒီဟာတစ်ခုပေါ့။ကျွန်တော်အဲ့ဒီသူပြောကြရမယုံဘူးခင်ဗျ။အခုလည်းအဲ့ဒီ2015လို့ပြီးမှလို့ဘာလို့ညာလို့ဘာပြောပြောကျွန်တော်ကမယုံဘူးခင်ဗျ။ကျွန်တော်ပြောဥပါတယ်။ကျွန်တော်ဒီအခုကသမားရဲ့ကာချုပ်လေစစ်တော်ကထားရဲဘာပေါ့အဲ့တော့အခုကကစစ်တော်ကလည်းစစ်တော်ကပြန်မဖြစ်နိုင်တော့သမရလည်းသမရပြန်မဖြစ်နိုင်တော့အဲ့တော့မဖြစ်နိုင်တော့တဲ့အချိန်မှာငါတို့ဖြစ်နိုင်တဲ့အချိန်မှာဘာမှမလုပ်ဘူးမင်းတို့ပါမင်းတို့အဲ့ဒီအချိန်ကျမှမင်းတို့ပါစစ်တပ်နဲ့ရှင်းရဆိုရက်ဒါဒီအချို့ပါပဲစစ်တပ်စစ်ကအချို့ပ
ါဟုတ်ကဲ့ခင်ဗျာကျဲဥအယောင်တိန်တောင်းသဖွယ်မင်းကြီးကျဲပါတဲ့ဒီတစ်ပတ်မှတ်မှတ်သားသားစကားများအစီအစဉ်ရောက်ပါပဲခင်ဗျာ RFA TV Radio ကြည့်ရှုနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်